အာရှအာကစားပြိုင်ပွဲမှာမြန်မာဝူရှူအဖွဲ့အနေနဲ့စုတစိတ်တွေရရှိဖို့မှတ်ထားပြီးပြိုင်ပွဲအတွက်အသင့်အင့်ဖြစ်နေပြီလို့မြန်မာဝူရှူလက်ရေးစင်တူကပြောဆိုပါတယ်ဒီပြိုင်ပွဲမှာအိရှင်တရုတ်နိုင်ငံဖြစ်အပြင်နောက်ထပ်နိုင်ငံ9နိုင်ငံလောက်နဲ့အဓိကပြိုင်ရမှာဖြစ်တယ်လို့လည်းပြောဆိုပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးမှာပါ
တရုတ်နိုင်ငံမှာကျင်းပမဲ့19ကြိမ်မြောက်အာရှအားကစားပြိုင်ပွဲကိုတွားရောက်ရှင်ပြိုင်ကြမဲ့မြန်မာအားကစားဖွဲ့မှာဝူရှူးလဲပါဝင်ပါတယ်မြန်မာဝူရှူးဖွဲ့မှာတော့အားကစားသမား4ဦးနဲ့နီးပြအုပ်ချုပ်သူ2ဦးစုစုပေါင်း5ဦးပါဝင်ပြီးတော့အာရှအားကစားပြိုင်ပွဲဝင်ဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လကစပြီးတော့ရန်ကုန်အာကာသိပ်ပံမှာတနေ့ကို2ကြိမ်၄ကြိမ်နေကြတာဖြစ်ပါတယ်အာရှအားကစားပြိုင်ပွဲတွားရောက်ရှင်ပြိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာလေရေးစင်ဝူရှူးကစားသမားမအေးသစာမြင့်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာသူဝင်ရောက်ရှင်ပြိုင်မဲ့ပြိုင်ပွဲအမျိုးအစားနဲ့ပတ်သက်ပြီးတော့အခုလိုစပြောပါတယ
်။ဟိုဟာကိုရှူးမှညီမကနန်းချွန်နဲ့နန်းပေါင်ပေါ့နော်နှစ်မျိုးရှင်ပြိုင်မှာပါပါ။အဲ့နှစ်မျိုးပေါ်မှာတူတာဝမ်းတယ်ပြီးမှာပေါ့။နန်းချွန်ကကျတော့လက်ပိုင်းပေါ့နော်နန်းပေါင်ကကျတော့ဓာတ်ပိုင
်။ဒီအာရှဟောမှာဒီကပြိုင်ရမဲ့ပြိုင်ပွဲတွေရရောဘယ်နိုင်ငံတွေရှိမလဲ
။အဓိကကတော့တရုတ်ရှိမယ်။တရုတ်ဟောင်ကောင်မကာဝူမလေးဗီယက်နမ်အင်ဒိုအဲ့ဒါကြီးကတော့အကြီးကြီးပေါ့နော်ပြီးရင်အီရန်ရှိမယ်အီရန်ရှိမယ်ဥစပါကစ္စတန်အဲ့ဒီနိုင်ငံတွေရှိရပေါ့
ကျွန်တော်ပြီးခဲ့တဲ့တစ်ခါဒီစီဂိမ်းမှာတော့ဗိုင်းဒီဆာမင်းနဲ့ပြောပြတယ်ဗိုင်းဒီဆာမင်းကဒီအဲ့စီဂိမ်းကနောက်ဆုံးပွဲအဲ့ဒါပြီးရင်နားတော့မယ်ဆိုပြီးတော့ပြောတယ်အခုကြတော့ဒီ Asian Game ကိုဆက်ပြီးတော့ကစားသွားမယ်ပေါ့နော်ဘလို့ကြောင့်ဆက်ပြီးတော့ကစားဖို့ဆုံးဖြတ်ဖြစ်သွားတာလဲ
ဘလို့ကြောင့်ဆုံးဖြတ်ဖြစ်သွားလဲဆိုတော့အခုညီမနားကတော့အဲ့ Asian Game ကတော့နှစ်လသုံးလလောက်နေရှိရပေါ့နော်ရှိတော့ပြီးတော့အရင်ဟန်ကျူးမှာတွားပြီးတော့၄ချိန်ငယ်တော့ကလည်းဒီ Asian Game ပေါ့နော်2010ညီမလုံးမှာပေါ့အဲ့ပွဲကိုပြိုင်ခြင်းနေပေါ့အဲ့လိုမျိုးစိတ်တွေရတယ်ရှိနေရပြီးတော့ Asian Game ကညီမပြိုင်လာတာတပွဲပဲရှိတယ်ပေါ့နော်အဲ့တော့ဒီကိုမနိုင်ကလေးပေါ့နော်ကိုအခွင့်အရေးလေးတဲ့ရတယ်ပေါ့နော်ကိုတို့အခွင့်အရေးရတဲ့အတွက်ကြောင့်မို့ဒီ Asian Game ကိုပေါ့နော်အရင်ကလည်းပြန်ကျင်စိတ်ရှိရတဲ့အတွက်ကြောင့်မို့အချိန်ကဘယ်တော့မှလည်းမလိုဘူးပေါ့နော်ငါစူးစမ်းလိုက်ရသေးတယ်ဆိုတော့အစိမ့်နဲ့ပေါ့နော်အဲ့နဲ့ပဲထပ်ပြီးတော့ပေါ့နော်ဒီနှစ်လကျော်လောက်ဒီကိုထပ်ပြီးတော့စက်ကစားပြတော့အောင်ပေါ့ဟုတ
်အရင်ဟန်ကျိုးမှလေ့ကျင့်နေဆိုတော့ဘယ်တော့မှလေ့ကျင့်တာလဲ
အဲ့ဒါက2019မှာတွားလေ့ကျင့်တာရှင်ဟု
တ်အဲ့ဒါရောဘယ်တော့လောက်ကြာလိုက်လဲ
အမတလာပဲကြားလိုက်တယ်ရှင်2019ဟန်ကျိုးမှာလေ့ကျင့်ပြီးတော့အမရှန်ဟိုင်းမှာ World Championship တွားပြိုင်တာပေါ့အမတွေကအဲ့ဟန်ကျိုးမှာသူ့ရဲ့အဲ့ Asian Games အတွက်စောင့်နေရအစအဦးရောအဲ့လိုအားကားယူနေပါတယ်အဲ့ဒါကြီးပါမြင်ခဲ့ရတာပေါ့နော်
ဆိုအဲ့ဟန်ကျိုးမှာလေ့တွားပြီးတော့လေ့ကျင့်တဲ့ဥစ္စာကကိုယ့်အတွက်ရောဘယ်လောက်ထိတွေ့ကြုံကောင်းနေရခဲ့လဲ
တရုတ်မှာကြတော့ဘယ်လိုပြောမလဲတရုတ်ပြည်ကိုသွားလိုက်ပြီးဆိုတော့လေဝူရှူးကလည်းတရုတ်ကအခြေခံဖြစ်တဲ့အတွက်ကြောင့်မို့လို့ပေါ့နော်အကြီးကတော့အဲ့မှာအကိုရဲ့အမြင်နဲ့ကြည့်ရတယ်ပေါ့နော်ကစားသမားတွေရဲ့လှုပ်ရှားပုံလေးကစားပုံလေးကိုကြည့်ရအဲ့အမြင်နဲ့တည်းကိုကိုယ့်ရဲ့တိုးတက်မှုကိုတစ်ဆင့်တိုးစေရပေါ့နော်အဲ့မှာမှနေပြစရာရဲ့အဲ့လိုကြည့်ချက်မှုတွေပိုင်းနဲ့ဆိုတော့ကိုယ်ကပို့ပြီးတော့တိုးတက်မှုရှိရပေါ့ဟုတ
်အဲ့တော့အဲ့မှာလေ့ကျင့်တဲ့ဥစ္စာတွေကြတော့ဘယ်လိုလေ့ကျင့်ရလဲ
အဲ့ဒီတော့ဆိုတော့ညီမတို့ကတလပဲသွားရဲဖြစ်တဲ့အတွက်ကြောင့်တလပဲသွားတာဆိုတော့အဲ့ဒီမှာဆိုညီမတို့တပတ်လုံးလုံးကိုထွေကြည့်စင်းရတယ်ပေါ့နော်။ဘာလို့ပြန်ပွဲရလဲဒီဖြစ်တယ်ဆိုတော့အစအဲ့ဝေါ်ချန်ပီယံရှစ်ကပြန်လို့ပြန်လို့ဖြစ်တာပေါ့နော်။အဲ့မသွားလို့မလို့လုပ်ပြီးတော့မှသွားဖြစ်သွားတာဆိုတော့အဲ့ဒီတလလုံးလုံးကိုညီမတို့အဲ့လေးဘက်လုံးပေါ့နော်။လေးဘက်လုံးကိုမနာပဲနဲ့ဟိုအဲ့လိုဆက်တိုက်ကျင့်ခဲ့ရတယ်ပေါ့နော်။တော်တော်လေးပြန်မှန်းခံပြီးတော့တော်တော်လောက်ခဲ့ရပါဘူးအကျိုးမှာ
။ဆိုတော့ဒီပွဲအတွက်ရောအဆင်သင့်ဖြစ်နေပြီလို့ပြောနိုင်မလား။
အဆင်သင့်ဖြစ်နေပါပဲ။ပြိုင်ပွဲလည်းလဲသွားတော့မယ်ဖြစ်တဲ့အတွက်ကြောင့်မို့ပေါ့နော်။ကိုယ်စူးစမ်းပြီးနေချင်းနေရရင်ပေါ့ချပြရမယ်အချိန်ရောက်ပြီပေါ့။အဆင်သင့်ရဖြစ်နေပါပဲဟုတ်။
ပြီးခဲ့တဲ့ကမ္ဘောဒီးယားစီဂိမ်းမှာတော့လည်းညီမစုတွေရခဲ့တယ်။ဒီအာရှပြိုင်ပွဲမှာရောဘယ်လောက်ထိစုတွေဘယ်လောက်ထိရမယ်လို့မှန်းထားလဲ
။အာရှပြိုင်ပွဲမှာเนี่ยอะไรโตคู่จีก็เตียวก็ตะคู่นองเนี่ยไปตัดมาทาให้ด้วยแต่มันกวยอ่ะတော့တော်တော်เจ็ดเลยปะเนาะတော်တော်หลุดอยู่ว่าแม้เปลี่ยนมวยปะเนาะแต่แกอาซากวยสรแล้วだใบแหละกูด้วยกูเลยจู้ซาเกเรเลิกเสร็จแล้วเพชรด้วยจังมีปะเนาะชวยไส้สู้ว่าတော့เนี่ยต้องเหมี่ยวมาละครับ
ညောင်ဝူရှူးသင်းဟာကမ္ဘောဒီးယားနိုင်ငံမှာပြီးခဲ့တဲ့မေလကချင်းပါခဲ့တဲ့32ကြိမ်မြောက်အရှိတောင်အရှာအကစားပြိုင်ပွဲမှာတော့ရွှေတစ်ခုငွေ3ခုကျေး3ခုနဲ့စုစိတ်9ခုရရှိခဲ့ပါတယ် 2018ခုနှစ်ကအင်ဒိုနီးရှားမှာကျင်းပခဲ့တဲ့18ကြိမ်မြောက်အာရှအားကစားပြိုင်ပွဲရဲ့ဝူရှူးပြိုင်ပွဲမှာတော့တရုတ်နိုင်ငံကဝူရှူးမှာရွှေဆယ်ခုငွေနှစ်ခုနဲ့အများဆုံးရခဲ့ပြီးတော့အိတ်တုံးကတော့မြန်မာကတော့ကျေးဇူးတစ်ခုပဲရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။